အီရန်နိုင်ငံရဲ့ရန်လိုတဲ့အဖြစ်အမှုတွေကိုဟန်တားနိုင်ဖို့အတွက်အမေရိကန်ကဆော်ရီနိုင်ငံကိုနောက်ထပ်တပ်ဖွဲ့ဝင်ရာပေါင်းများစွာဆေးလွှတ်သွားမှာဖြစ်ပါတယ်။အမေရိကန်ကဆော်ရီနိုင်ငံကိုပို့ဆောင်သွားမဲ့အထက်မှာတိုက်လေယာဉ်အုပ်စုနှစ်စုနောက်ထပ် Patriot ဒုံးကျည်ပြည့်လွတ်တဲ့စင်းတွေသတ်ဒုံးခွင်ဒုံးစနစ်နဲ့တပ်ဖွဲ့ဝင်တွေပေါ်မှာဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီး Mark Esper ကသတင်းတောက်တွေကိုတောက်ချနေကပြောလိုက်ပါတယ်။ဆော်ဒီအာရေဗျနိုင်ငံဟာအချိန်တော်ကြာကလေးကအမေရိကန်နဲ့အတူယက်တီလာတဲ့လုံခြုံရေးမဟာမိတ်ဖြစ်ပြီးသူတို့ရဲ့ကာကွယ်ရေးစွမ်းရည်ကိုအားဖြည့်ဖို့စီးမျဉ်းစည်းကမ်းတွေကိုအခြေခံထားတဲ့နိုင်ငံတကာတည်ငြိမ်အေဂျင့်မှုကိုကာကွယ်ဖို့အတွက်နောက်ထပ်အကူအညီတွေတောင်းခံခဲ့တယ်လို့အီရန်နိုင်ငံဆိုင်ရာအထူးကိုယ်စားလှယ်လည်းဖြစ်အမေရိကန်နိုင်ငံသားဝန်ကြီးရဲ့အကြီးတန်းအကြံပေးလည်းဖြစ်တဲ့ Brian Hook ကပြောပါတယ်အခုလိုတပ်ဖွဲ့တွေဆင်းလို့မဲ့ကိစ္စနဲ့ပတ်သက်ပြီးအီရန်နိုင်ငံရဲ့ရန်လိုမှုတွေကိုရင်ဆိုင်နေရတဲ့ဒေသတွင်းမဟာမိတ်အတော်များများကလည်းထောက်ခံကြတယ်လို့သူကဆက်ပြောပါတယ်ပြီးခဲ့တဲ့လကဆော်ဒီနိုင်ငံကရေနံထုတ်လုပ်တဲ့စစ်ရုံတွေကိုတိုက်ခိုက်ခံရခြင်းကစပြီးအမေရိကန်တပ်ဖွဲ့ဝင်3,000လောက်ဆော်ဒီနိုင်ငံကိုဆေးလွတ်ခဲ့တာဖြစ်ပါတယ်။အဲဒီတိုက်ခိုက်မှုကိုအီရန်နိုင်ငံကလုပ်ခဲ့တာဖြစ်တယ်လို့ပြစ်တင်ခဲ့ကြပြီးတော့အီရန်အနောက်တောင်ပိုင်းကလုပ်ခဲ့တာလို့အမေရိကန်တောင်ဝန်ရှိသူတွေကပြောပါတယ်။ဒါပေမဲ့လည်းအီရန်ဘက်ကတော့ဒါကိုလက်မခံဘဲဖယ်ချခဲ့ပါတယ်။ဒီစားရဲမှာရေနံတွေတင်းပေါ်၄စင်းတိုက်ခိုက်ခံခဲ့ရတဲ့ပြီးခဲ့တဲ့မေလကစပြီးတော့အမေရိကန်ကဒေသတွေမှာနောက်ထပ်တပ်ဖွဲ့ဝင်14,000လောက်ဆေးလွှတ်ထားတယ်လို့ကာကွယ်ရေးဝန်ကြီးအက်စပါကလည်းပြောလိုက်ပါတယ်ခင်ဗျာ